ကမ္ဘာပထမဆုံး DNA မျိုးရိုးဗီဇာပြုပြင်ပြောင်းလဲထားတဲ့အမွာကလေးမင်းကလေးနှုတ်ကိုအောင်မြင်စွာဖန်တီးနိုင်ခဲ့တဲ့တရုတ်သုတေသီတူကသူ့ရဲ့လှုပ်ဆောင်ချက်ကိုလူသိရှင်ကြားကာကွယ်ပြောဆိုလိုက်ပါတယ်။ဒေါက်တာဟီဂျွန်ကွီကဟောင်ကောင်မှာကျင်းပတဲ့ဇီဝဆေးပညာဆိုင်ရာညီလာခံမှာဗိုလ်ရုံးလေးကဆေးပညာသိပ္ပံပညာရှင်တွေကိုမိကုန်းပြောကြားရမှာအခုလိုကာကွယ်ပြောဆိုခဲ့တာဖြစ်ပါတယ်။HIV ယောဂါဖို့ရှိနေတဲ့ဖခင်တူထံက AIDS ဖြစ်စေတဲ့ယောဂါဖို့မကူဆက်အောင်အမွာသမီးမိန်းကလေးနှစ်ဦးရဲ့ DNA ကို CRISPR လို့ခေါ်တဲ့အစင်းမြင့်ဤပညာကိုအသုံးပြုပြီးအောင်မြင်စွာမျိုးဗီဇပြုပြင်နိုင်ခဲ့ကြောင်းလွန်ခဲ့တဲ့နှစ်က online ပေါ်မှာဗီဒီယိုမှတ်တမ်းကိုတင်ခဲ့တာဖြစ်ပါတယ်။ဒေါက်တာဟီယာသူ့ရဲ့သုတေသနကိုလှုပ်ဝက်စွာပြုလုပ်ခဲ့တာဖြစ်ပြီးသူ့လုပ်ငန်းနဲ့ပတ်သက်လို့တရားတည်ပြီးကြရယူနိုင်ခြင်းမရှိသေးပဲသူကသိပ္ပံပညာရှင်တွေလေ့လာဆန်းစစ်နိုင်ဖို့အတွက်သိပ္ပံ channel တွေမှာပဲထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒီအောင်မြင်မှုဟာသူ့အတွက်ဂုဏ်ယူရာဆုံးအချိန်ဖြစ်တယ်လို့လည်းဒေါက်တာဟီကပြောခဲ့ပါတယ်။အခုလိုသူ့ရဲ့ထုတ်ပြန်ချက်ကြောင့်တနည်းအားဖြင့်မှုတွေနဲ့ပြည်တည်ပုံမှုတွေအတော်လေးပေါ်ထွက်ဖြစ်ပါတယ်။တရုတ်ပြည်တောင်ပိုင်းစီချန်မြို့ရှိသိပ္ပံနဲ့ဤပညာတောင်ပိုင်းတက္ကသိုလ်မှာသူကလုပ်ကိုင်နေတာဖြစ်ပြီးသူဟာဖာရိုင်လတွေကစပြီးလက်စာမဲ့ခွင့်ယူခဲ့တာဖြစ်ပါတယ်။ဒီသက္ကသိုလ်ကသူ့ရဲ့သုတေသနဆိုင်ရာပညာရေးချက်ထုံးတွေနဲ့လိုက်နာမဲ့ခြေဝတ်တွေကိုသူဖော်ရရောက်တယ်လို့တစ်တင်ရှုပ်ရှားလိုက်တယ်လို့တရုတ်ဆွေးကလည်းဒေါက်တာဟီရဲ့လုပ်ငန်းကိုစုံစမ်းစစ်ဆေးဖို့အာဏာပိုင်တွေကိုတိုက်တွန်းခဲ့ပါတယ်ခင်ဗျ။